ဒီကနေ့နှစ်တွေအတွင်းကဘာတလွားပဋိပက္ခမျိုးစုံအတွက်စစ်သားဖြစ်အသုံးချခံရတဲ့ကလေးငယ်ပေါင်း 8,500 ကျော်ရှိနေပြီးတေဆုံးရသူပေါင်းက 2,900 နီးပါးရှိနေတယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂအထူးရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းတဲ့ကလေးငယ်တွေနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာနှစ်ပတ်လည်အစီရင်ခံစာထဲမှာကလေးငယ်တွေအသက်ခံရတာတရားပါဒဏ်ရာရစေတာလိမ်ပိုင်းဆိုင်ရာအစော်ကားခံရတာနဲ့စစ်သားဖြစ်လူသစ်စုဆောင်းတာအပြင်စေကုတာခွင့်ကျောင်းပညာသင်ယူခွင့်မရတာတွေကိုပါထည့်သွင်းဖော်ပြထားပါတယ်။ပဋိပက္ခပေါင်း20ခုမှကလေးငယ်ပေါင်း2000နီးပါးကလေးတငယ်အခွင့်အရေးဆိုင်ရာချိုးဖောက်မှုတွေခံခဲ့ရပြီး2020ပြည့်တဲ့မှာတော့အဖြစ်အများဆုံးနိုင်ငံတွေကတော့ဆိုမာလီယာ၊ကွန်ဂို၊အာဖဂန်နစ္စတန်၊ဆီးရီးယားနဲ့ယေမန်နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်။ဒီအစဉ်ခံစားရဲမှာအမြင်မဲ့စင်းကိုပါထည့်သွင်းထားပြီးဒီလိုစင်းအသွင်ခံရတဲ့အဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့လောက်ရက်ကိုအချက်ရစေပြီးကလေးငယ်တွေကိုအကာအကွယ်ပေးရေးလှုပ်ဆောင်လာစေဖို့ရည်ရွယ်တာဖြစ်ပါတယ်ရှင်။